ပြီးခဲ့တဲ့ရက်ပိုင်းကသတင်းနာကိုစုံမုံထွန်တတ်ခံရတာကိုနမူနာယူပြီးသတင်းတော်တွေအနေနဲ့အကဲဆက်တဲ့သတင်းတွေကိုရယူတဲ့အခါမိမိတို့ရဲ့လုံခြုံရေးအတွက်ကြိုတင်လည်လာပြင်ဆင်မှုတွေလုပ်တင်တယ်လို့မြန်မာသတင်းသမဂ္ဂအဖွဲ့ကပြောဆိုလိုက်ပါတယ်ဒါပြင်မြန်မာနိုင်ငံကသတင်းတော်ရဲ့လုံခြုံရေးအတွက်သတင်းမီဒီယာအဖွဲ့အစည်းတွေအပြင်အစိုးရနဲ့စစ်တပ်ကပါဝိုင်းဝန်းလှုပ်ဆောင်တင်တယ်လို့လည်းပြောပါတယ်အပြည့်အစုံကိုဆက်ပြီးပြောပြပေးပါမယ်အင်္ဂါနေ့ညက11 Media Group ရဲ့မုံရွာအခြေစိုက်သတင်းတော်ကိုစုမုံထွန်းအသက်ခံရတာကိုကြည့်မယ်ဆိုရင်သတင်းတော်တွေအနေနဲ့အကဲဆက်ပြီးအန္တရာယ်ရှိနိုင်တဲ့သတင်းတွေကိုရယူတဲ့အခါဆောင်ရန်ရှောင်ရန်အကြောင်းအရာတွေကိုကြိုတင်လည်လာထားတဲ့လို့မြန်မာသတင်းသမဂ္ဂအဖွဲ့ကပြောဆိုလိုက်ပါတယ်တရိန်တော်တို့ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတတိထားတင်တာတွေကိုမြန်မာသတင်းသမဂ္ဂအဖွဲ့ဥက္ကဋ္ဌဦးမမောင်မြေကအခုလိုတိုက်တွန်းပြောဆိုထားပါတယ
်။ဒီလုံခြုံရေးကိုယူဆိုင်ဖို့ဆိုတဲ့နေရာမှာကျွန်တော်တို့သတင်းတောက်ဒီလောကမှာဆိုရိုးတကားရှိပါတယ်။ကိုယ့်အသက်ကိုဆန့်ရတော့တဲ့အထိအရေးကြီးတဲ့သတင်းဘာမှမရှိဘူးတဲ့။အဲ့လိုမျိုးဆိုရိုးရှိပါတယ်။အဲသို့တော်လည်းပဲအရေးကြီးဆုံးအချက်ကတော့ကျွန်တော်တို့တိုက်တွန်းနေရှိတဲ့အချက်ကတော့ဗာလဲဆိုတော့ဒီကိုယ့်ရဲ့သတင်းကိုဒီရှုပ်ဝဲပြီးတော့ထောင်လာရတာမှန်ပေမဲ့လို့ကိုပဲသွားတယ်ကိုဘာလုပ်တယ်ဆိုတော့အနည်းဆုံးလူကြောက်ကိုပြောပြခဲ့ဖို့နောက်ပြီးတော့အဆက်အသွယ်အများအားထားဖို့တယ်လီဖုန်းနဲ့ပေါ့နော်အဲနောက်တစ်ခုကတော့ကိုရဲ့အဆက်အသွယ်ကိုဘယ်လောက်ထိယုံကြည်ရမယ်ဆိုတော့ကိုလည်းပဲသတိထားဖို့လိုပါတယ်အခုလိုမျိုးအဲ့ဒါဒီမှောင်ခိုးသတင်းတွေတိမှောင်ခိုးထုတ်တဲ့သတင်းတွေငွေရစီဝါမှောင်ခိုးထုတ်တဲ့သတင်းတွေဒါတွေလည်းပဲဒီတိုင်းမှာပဲဂျားထဲမှာဂျားလူတွေရှိပါတယ်အဲ့ဒီဂျားလူတွေကိုကိုမယုံရလို့ရှိရင်မဆက်ဆံတာပို့ပြီးတော့ကောင်းပါတယ်နောက်ပြီးတော့ယုံရမယ်ဆိုလို့ရှိရင်လည်းပဲအဲ့တော့တစ်ချက်နောက်ထပ်ဒီတွေ့လာမဲ့လူတွေကိုမေးမြန်းတဲ့အခါမှာအင်မတန်မှသတိထားဖို့လည်းလိုပါတယ်အထူးသဖြင့်ကတော့ဟိုကိုယ့်ကိုမတင်တာမဖြစ်အောင်ဒီဆက်ဆံမှုလိုပါတယ
်မြန်မာနိုင်ငံစာနယ်ဇင်းလောကအနေနဲ့ကလည်းနိုင်ငံတကာသတင်းတောက်တွေလွှတ်ဆဲပေါ်အခြေခံတဲ့သတင်းတောက်လည်းဆွဲစားအုပ်တွေထုတ်ပေးတင်တယ်လို့သတင်းတောက်တွေရဲ့လုံခြုံရေးဆိုင်ရာသင်တန်းတွေပေးတင်တယ်လို့လည်းဥမမောင်မြင့်ကပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သတင်းအဖွဲ့အစည်းတွေအနေနဲ့ဒီသတင်းတောက်လက်ဆွဲစာအုပ်မျိုးတွေကိုထုတ်ပြီးတော့ဆောင်ရန်ဆောင်ရန်ဒီအားလုံးကိုဒီပြုစုတင်တယ်လို့ကျွန်တော်ထင်ပါတယ်အဲဒီကိစ္စလည်းပဲဒီနိုင်ငံတကာသတင်းမီဒီယာတွေကနေပြီးတော့ဒီလိုကိစ္စမျိုးတွေကိုအဲတည်တည်ချာချာသူတွေကနာပြုပြီးတော့ဒီဆောင်ရန်ဆောင်ရန်ကိစ္စတွေကိုအဲသတင်းတော့တွေကိုအတီးပေးထားပြီးသားဖြစ်တဲ့အတွက်ကြောင့်သူတို့ရှိရနေကျွန်တော်တို့ယူတင်တာကိုယူပြီးတော့တောင်မှအဲကျွန်တော်တို့မြန်မာနိုင်ငံမှာအဲလိုမျိုးသတင်းတော့လည်းဆွဲဆောင်ထုတ်တင်တယ်လို့ထင်ပါတယ်နောက်ပြီးတော့ရေးကြီးတာနောက်တစ်ခုကတော့ကျွန်တော်တို့သတင်းမီဒီယာသင်တန်းတွေကိုဒီလုပ်ပေးတဲ့နေရာမှာလည်းပဲဒီသတင်းတော့လုံခြုံရေးနဲ့ပတ်သက်တဲ့သတင်းမီဒီယာသင်တန်းတွေကိုလုပ်ပေးနိုင်လို့ရှိရင်ပို့ပြီးတော့အကျိုးရှိနိုင်ပါတယ်
။သတင်းတော်တွေရဲ့လက်ဆွဲစာအုပ်ထုတ်တဲ့အခါမှာလည်းသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်အစိုးရနဲ့စစ်တပ်ကပါဝိုင်းဝန်းပါဝင်လှုပ်ဆောင်တင်တယ်လို့ဥမမောင်မြင့်ကပြောပါတယ
်။သတင်းတော်လက်ဆွဲစာအုပ်ထုတ်တဲ့နေရာမှာတော့အကောင်းဆုံးကတော့ကျွန်တော်တို့ဒီပိုင်းမှာမဟုတ်သုံးခုလောက်ရှိပါတယ်ကျွန်တော်တို့သတင်းမီဒီယာအဖွဲ့အစည်းတွေကနေကိုယ်တိုင်ဦးစီးချမှတ်ပြီးတော့ထုတ်တာပိုကောင်းပါတယ်။ကြံ့ကြံ့ယူတဲ့ကိစ္စမှာကတော့ကျွန်တော်ထင်တယ်ဒီရှိနေလို့ပုံကူမျိုးတွေနောက်ပြီးတော့တရားဥပဒေကိုနားလည်တဲ့ပုံကူမျိုးတွေပေါ့နော်သူတို့တွေရဲ့နောက်ပြီးတော့ဒီအစိုးရဘက်ကဟာလာဆိုကြပါစို့ကျွန်တော်တို့ဒီပြန်ချရေးဌာနဘက်ကနေဟာလာသူတို့ပံ့ပိုးပေးနိုင်မယ်လူမျိုးတွေရှိရဆိုရင်လည်းပဲသူတို့အနေနဲ့ပါဝင်သင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့စစ်တပ်ကလည်းပဲဒီနေရာမှာထည့်ပြီးတော့စကားပြောရပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီမွန်ပြည်နယ်မှာကိုပိုင်ကြီးတပ်ခံရတော့ပေါ့နော်ကိုအောင်ကျော်နိုင်သူတပ်ခံခဲ့ရတော့ဆိုလို့ရှိရင်ဒါဟာစစ်သားနှစ်ယောက်ွယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှုဖွင့်ပါတယ်နောက်ဆုံးကြတော့မှသာစစ်ကုံရောကသူတို့နှစ်ယောက်ကိုတိတ်တိတ်လေးပလာလိုက်တာပေါ့နော်ကျွန်တော်တရေတိလွှတ်လိုက်တာရှိရပါတယ်ဆိုတော့ဖြစ်နိုင်လို့ရှိရင်တော့ဒီဥရေသမားတွေအစိုးရဆိုတဲ့နေရာမှာစစ်တပ်ကတာဝန်ရှိတဲ့သူတွေအထူးသဖြင့်ဥရေနဲ့ပတ်သက်တဲ့သူတွေကိုလည်းပဲထည့်ပြီးတော့ဖွဲ့ဝင်နေနဲ့ပါသိမ်းတယ်လို့ကျွန်တော်ထင်ပါတယ
်အသက်36နှစ်အရွယ်တည်နေတော့ကိုစိုးမိုးထွန်းတိတ်ဆုံးနေတာကိုစကိုင်းတိုင်းမုံရွာမျိုးအောင်ချမ်းသာရက်ွက်ပြည်တော်စုလက်မကြီးအနီးမှာတွေ့ရှိခဲ့တာဖြစ်ပါတယ်ကိုစိုးမိုးထွန်းအသက်မခံရခင်မှာလက်တလောဒေသအတွင်းတစ်ခိုးထုံးမှုကိစ္စကိုစုံစမ်းဖော်ထုတ်တည်င်းယူနေတာဖြစ်တယ်လို့11 Media Group ကဆိုပါတယ်ဒီအမှုနဲ့ပတ်သက်ပြီးကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားချက်မှုချုပ် Irina Bokova ကလည်းစုံစမ်းလည်လာဖော်ထုတ်တည်င်းရေးသားတဲ့တည်င်းတော့ကိုစိုးမိုးထွန်းဟာအစိုးရကောင်တရားပေါ်ပေါက်ရေးနဲ့ရေရှည်ဖို့မျိုးတိုးတက်ရေးအပိုင်းမှာပါဝင်လှုပ်ဆောင်နေသူတူဖြစ်တဲ့အတွက်အခုလိုသူအသက်ခံရတာကိုရှုံချတယ်လို့အမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့လည်းတောင်းဆိုလိုက်ပါတယ်ဒီရဆိုးမှုပေါ်ပေါက်ဖို့အတွက်အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုစတင်လှုပ်ဆောင်တဲ့ပေါ်ကြိုးစားသလိုဒီလူတက်မှုကျွလွန်တဲ့သူတွေကိုလည်းတရားဥပဒေအရအေးအေးယူဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်း Irina Bokova ကပြောပါတယ် ကိုစုံမထုံအမှုမှန်ပေါ်ပေါက်ရေးအတွက်စုံစမ်းဖော်ထုတ်ဖို့ရက်တပ်ဖွဲ့ကအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးဒီအမှုနဲ့ပတ်သက်ပြီးတော့လေလူတချို့ကိုမေးမြန်းတာတွေလုပ်နေပြီးဖြစ်တယ်လို့မုံရွာမြို့ရဲစခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။တတင်းနာကိုစုံမထုံအသက်ခံရတဲ့အမှုကိုချက်ချင်းစုံစမ်းဖော်ထုတ်အရေးယူမှုတွေလုပ်ဖို့ကိုလေနိုင်ငံတကာတတင်းတောက်များဖက်ဒရေးရှင်းအဖွဲ့ IFG နဲ့မြန်မာဂျာနယ်လစ်ကွန်ရဲ့ MGA အဖွဲ့ရဲ့ကြာတာပရိနေထုတ်ပူးရဲကြညာချက်မှာတောင်းဆိုထားပါတယ်ရှင်။